ိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာတကဘာလုံးမိခိုးနေရတဲ့မြေရှားတပ်ထုထုတ်လုပ်မှုကရုတ်ချီးတိုးလာတာကြောင့်ဒေသခံတွေရောသဘာဝပတ်ဝန်းကျင်ကိုပါစူးစူးဝါးဝါးထိခိုက်လာတာတွေ့ရတယ်လို့နိုင်ငံတကာသဘာဝတရားစတရေးစောင့်ကြည့်နေတဲ့ Global Witness အဖွဲ့ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာတွေ့ရတဲ့မြေရှားတပ်ထုဟာလက်စစ်ကားတွေလေဆွဲရင်သုံးတာပိုင်တွေမှာအဓိကသုံးရတဲ့တရှိခံတန်လိုက်ထုတ်လို့ရမှာမရှိမဖြစ်လိုအပ်တဲ့လေးတဲ့မြေရှားတပ်ထု Heavy Rare Earth အမျိုးအစားဖြစ်ပြီးမြန်မာနိုင်ငံဟာအခုဆိုရင်ကမ္ဘာမှာဒီလေးတဲ့မြေရှားတပ်ထုအများဆုံးထွက်တဲ့တစ်ခုလေးသောနေရာလဲဖြစ်တယ်လို့ Global Witness ကအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်။ဒီမြေရှားတပ်ထုတွေကိုမြန်မာနိုင်ငံမှာစီးစနစ်မကျဘဲထုတ်လုပ်နေတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံလူနေမှုဘဝကိုပါအကြီးအကျယ်ထိခိုက်မှုရှိမယ်ဆိုတာကိုအနောက်နိုင်ငံအများပြားကမသိဘဲဝယ်ယူတာဒါမှမဟုတ်လက်စစ်ကားတွေမှာသုံးလာနိုင်တာကြောင့်အခုလိုသတိပေးတာလို့ဆိုပါတယ်။မြန်မာထုတ်လေးတဲ့မြေရှားတပ်ထုအများစုကိုအမေရိကန်ဥရောပနဲ့အာရှကနာမည်ကြီးတဲ့စစ်ကားတွေလေဆောင်လေဆွိုင်းအင်ထုတ်တာပိုင်စက်တွေတာရှိခံတလိုက်ထုတ်ရမှာသုံးနေတာ Global Witness ကစုံစမ်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ဒီလေးတဲ့မြေရှားတပ်ထုတွေကိုမြန်မာကနေတရုတ်ကိုတင်ပို့တာဟာနှစ်နှစ်အတွင်းနှစ်ဆဖြစ်လာပြီး2021ခုနှစ်ကတန်ချိန် 19,500 တင်ပို့ရတာနဲ့2023ခုနှစ်မှာတန်ချိန်ပေါင်း4,000 1,900 အထိတိုးလာတာဖြစ်ပါတယ်ညာ